ဘုရားမြတ်စွာရဲ့သာသနာတော်မှာသီလဆိုတာကုသိုလ်ကောင်းမှုအလုံးရဲ့အစပထမလို့ဘုမုံမြတ်စွာဘုရားသာသနာတော်ရဲ့လုပ်ငန်းအစလို့ဒီလိုဆိုတယ်သီလံသာသနတအာတိသီလံကိုခြင်းသီလဆိုတာဟာသာသနတမြတ်စွာဘုရားရဲ့အဆုံးအမတော်သာသနာရဲ့အာတိအဥ္အစပထမပဲလို့ဘယ်ကစရမလဲလို့ဆိုရင်ကိုကျင့်သီလစကြရမယ်လို့ဒီလိုဆိုလိုတယ်ပေါ့နော်လူတော်လူကောင်းဖြစ်ဖို့ရအတွက်ကိုကျင့်သီလဟာအရေးကြီးဆုံးဆိုတာအလုံးသဘောပေါက်နားလည်ပြီးသားဖြစ်တယ်ကိုကျင့်သီလပြပြနေတဲ့ဘဝဟာဘယ်လိုနည်းနဲ့မှလူတော်လူကောင်းအတိုင်းဝိုင်းထဲမှာလက်ခံနိုင်တဲ့ဘဝမျိုးမဟုတ်ဘူးဒါကြောင့်မို့ကိုကျင့်သီလဟာလူတွေရဲ့ယဉ်ကျေးမှုနဲ့လူအတိုင်းဝိုင်းမှာဖြစ်အရေးကြီးဆုံးအရာဖြစ်တယ်ပေါ့။ဘုရားရဲ့အဆုံးအမဟာလေအခြေခံအပြင်ကိုကျင့်သီလပေါ်မှာစတင်ထားပြီးတော့ထိုကိုကျင့်သီလအခြေခံလိုက်တော့မှအစင်မြင့်တဲ့တရားတွေဖြစ်လာနိုင်တယ်။သီလဆိုတဲ့စကားလုံးကပါဠိစကားလုံးဖြစ်တယ်ပမာလူဘယ်လိုနားလည်ရမလဲလို့ဆိုရင်သီလဆိုတာနှုတ်အပြောကိုယ်အပြုမူနဲ့ပတ်သက်ပြီးတော့စီကံကြက်ထားခြင်းကောင်းစွာနေထိုင်ခြင်းစီကံတကြနေထိုင်ခြင်းတနည်းအားဖြင့်စီကံဥပဒေအတိုင်းနေထိုင်ခြင်းလို့အဓိပ္ပာယ်ရတယ်ပေါ့ဒါဝိစာပေကျမ်းဂန်ဒီမှာသမာဒါနံလို့ဖွင့်ဆိုကာယကံဝစီကံတို့ကောင်းစွာထားတယ်ဆိုတာပြောတဲ့အခါမှာလဲစီကံတကြအပြစ်ကင်းအောင်ပြောတယ်လှုပ်တဲ့အခါမှာလဲအပြစ်ကင်းအောင်လှုပ်တယ်ဆိုတော့ဒီစီကံချက်အတိုင်းပြောဆိုနေထိုင်တာဟာကိုကျင်းသီလပဲလို့နောက်တနည်းကြတော့သီလဆိုတာကိုယ့်ရဲ့ကောင်းမြတ်တဲ့မွန်မြတ်တဲ့စိတ်တွေကောင်းကျိုးချမ်းသာပေးနိုင်တဲ့လူတဘာဝလူရဲ့ဂုဏ်ရည်ချင်းတွေhuman dignity ဆိုတာတွေကိုဒီကိုကျင့်သီလကထိန်းထားနိုင်တယ်လို့ဒီလိုဆိုလို့ကိုကျင့်သီလပြည့်ပြန်းသွားပြီဆိုရင်လူရဲ့ဂုဏ်သိက္ခာတွေအားလုံးဟာပျက်စီးသွားနိုင်တယ်ပေါ့အဲ့ဒါကြတော့ဥပဒါရဏဆိုတဲ့အဓိပ္ပာယ်နဲ့ဖွင့်ဆိုတယ်ကုသိုလ်တရားတွေကိုမိမိတဏ္ဍာမှာသာဝရတည်ရှိနေအောင်ဆောင်ထားနိုင်တဲ့အတွက်ကြောင့်သီလဟာကုသိုလ်တရားတွေကိုထိန်းထားတဲ့အကောင်းဆုံးသောအရာတစ်ခုဖြစ်တယ်လို့ဒီလိုဆိုတာပေါ့မြန်မာစကားမှာလည်းဒီပါဠိရဆက်နွယ်ပြီးတော့ပြောတဲ့စကားတစ်ခုရှိတယ်တန်မိုးရှိတဲ့ရှင်သေးစီဟာတင်ကြီးရွှေခွဲမှသာတည်နိုင်တယ်လို့ဆိုတာလိုပဲလူတွေရဲ့ကောင်းမြတ်တဲ့စိတ်နေသဘောထားတွေကုသိုလ်တရားတွေဟာလည်းကိုကျင့်သီလပေါ်မှသာတည်နိုင်တယ်လို့ကိုကျင့်သီလပြပြသွားရင်ကုသိုလ်တရားတွေဟာလည်းပျက်စီးဆုံးရှုံးသွားနိုင်တယ်အဲ့တော့ဒီဒါကြောင့်မလို့သီလဟာမတမအရေးကြီးတယ်ဒီသီလဟာဘာရှိမှကိုကျင့်သီလလောကမှာဖြစ်ပေါ်လာနိုင်တယ်လဲဆိုတဲ့အကြောင်းတရားကိုရှာကြံကြည့်လို့ရှိရင်ဟိရိနဲ့ဥဒ္ဒပကိုတွေ့ရမှာဟိရိဆိုတာမဟုတ်တာလောကမှာရှက်တယ်မဟုတ်တဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးယွန်ရှာဆက်ဆုပ်တယ်။ဥဒ္ဒပဆိုတာပါဝင်ခြင်းကိုလေးစားတယ်ပါဝင်ခြင်းကကဲရဲ့ပြစ်တင်မှာတော့မကောင်းကျိုးတွေတက်ရောက်မှာတော့ကြောက်တယ်။မကောင်းတဲ့အနေအထားတစ်ခုကိုကြောက်တယ်။အဲ့ဒီရှက်ခြင်းကြောက်ခြင်းဆိုတဲ့ဒီသဘာဝတရားနှစ်ခုဟာကိုကျင့်သီလပြည့်စုံမှုအတွက်ထောက်ကူဖြစ်တဲ့အကြောင်းနှစ်ခုပဲလို့လောကမှာအရှက်မဲ့လာလို့ရှိရင်လှုပ်ချင်အောင်လုပ်မှာကြောက်လန့်မရှိဘူးဆိုတဲ့ပုံကိုယ်တွေဟာလည်းလှုပ်ချင်အောင်လုပ်တော့လူရင်ကျေးမှုတွေဆုံးရှုံးပျက်စီးသွားနိုင်ပြီးတော့လူတော်လူကောင်းဆိုတာမဖြစ်လာနိုင်တော့ဘူးဒါကြောင့်မို့ဟိရိဥဒ္ဒပဆိုတဲ့ဒီတရားနှစ်ခုဟာကိုကျင့်သီလကိုထိန်းတဲ့နေရာမှာတော့အရေးပါဆုံးတရားနှစ်ခုပဲလို့ဒီလိုမှတ်သားကြအောင်ဒါအခြေခံအားဖြင့်မကောင်းမှုဒုစရိုက်ကိုရှက်တယ် မကောင်းမှုလုပ်ရမှာမကောင်းတဲ့အတွေ့အကြုံတွေရမှာမကောင်းတဲ့စကားတွေပြောရမှာမကောင်းတဲ့အလုပ်တွေလုပ်ရမှာရှက်တယ်အကျိုးသက်ရောက်လာမှာကိုလည်းကြောက်တယ်ပတ်ဝန်းကျင်ကိုလေးစားတယ်ဆိုတော့ဒီဟိရိဥဒ္ဒပဟာလူတော်လူကောင်းဖြစ်စီုံညမကကိုကျင်းတိလာကိုတည်တန်းခိုင်မြဲစေလို့ကိုကျင်းတိလာမှာအရေးပါဆုံးသောတရားနှစ်ခုလို့ဒီလိုသတ်မှတ်ဖော်ပြထားတာဖြစ်တယ်။ကောင်းပြီဟိရိဥဒ္ဒပနဲ့ပြည့်စုံလို့ကိုကျင်းတိလာရှိလာကြပြီဆိုတဲ့အခါမှာဒီလိုရှိလာလိုက်တဲ့ဖြင့်ဘလို့အကျိုးကျေးဇူးတွေရနိုင်ကြလဲ။အကျိုးကျေးဇူးဆိုတာတစ်ခုဖြစ်လာလို့ရှိရင်စင်ငယ်စင်ငယ်ပေါ်လာတတ်တယ်။ဥပမာမယ်မိုးရသည့်ရောက်လို့မိုးလေဝသမှန်မှန်ကန်ကန်ရွာပြီဆိုလို့ရှိရင်မိုးရရင်ကအကြောင်းတစ်ခုပဲ။သူ့ရဲ့စင်ငယ်စင်ငယ်ဖြစ်ပေါ်လာတဲ့အကျိုးတရားတွေကဘာလို့လဲဆိုရင်ဥရင်းနဲ့ရာသီဥရုတွေအေးမြသွားတယ်။ချောင်းသိနေတဲ့မျက်ပင်တစ်ပင်တွေဟာလန်းဆန်းလာတယ်။တစ်ပင်တွေဟာကြီးပွားတိုတက်လာတယ်။လူတွေစိုက်ပျိုးတဲ့သီးနှံတွေဟာလည်းဖွင့်ဖြိုးလာတယ်တိုးတက်လာတီးနံတွေတီးလာအဲ့ဒါတွေတီးလာတဲ့အတွက်ကြောင့်လူတွေမှာအေးမြတဲ့ရာသီဥရုကောင်းမြတ်တဲ့အစာအာဟာရတွေတီးနံတွေရရှိပြီးတော့ကျမရေးတွေပိုကောင်းလာတယ်ဆိုတော့အနေထားမျိုးဟာမိုးကရွာလိုက်တာနဲ့ပဲဒီဆင်ခဲဆင်ခဲအကျိုးတရားတွေရလာသလိုပဲကိုချင်းတီလာပြည့်စုံလိုက်တာနဲ့တူပြိုင်နဲ့အကျိုးတရားတွေဟာဆင်ခဲဆင်ခဲဖြစ်ပေါ်လာနိုင်တယ်ဆိုတဲ့သဘောတရားကိုအလေးနဲ့ထားပြီးတော့ဆင်ရင်သုံးသက်ကြည့်ရမှာဖြစ်တယ်အမတ်တမဲမနေပဲနဲ့ကိုကျင်းတိလာပြည့်စုံခြင်းကြောင့်ရရှိလာတဲ့ဆက်နွယ်လာတဲ့အကျိုးကျေးဇူးတွေကိုလေ့လာသုံးသက်ကြရမှာဖြစ်တယ်လူတူတယောက်ကိုကျင်းတိလာနဲ့ပြည့်စုံပြီဆိုတဲ့အခါမှာသူအမားတစ်ခုကိုဘာမှမလုပ်ဘူးမလုပ်သည့်အတွက်ကြောင့်သူ့ရဲ့တဏ္ဍာန်ထဲမှာဘာဖြစ်နိုင်လို့ဆိုအနဝိသဒုက္ခလို့ခေါ်တယ်အပြစ်ကင်းခြင်းကြောင့်ရရှိတဲ့ချမ်းသာကိုသူရနိုင်သိကြတယ်လောကမှာကိုမဟုတ်တာဘာမှမလုပ်ဘူးဆိုတဲ့ပုဂ္ဂိုလ်ဟာငြိမ်းချမ်းစိတ်နှလုံးအေးချမ်းနေတယ်ကိုမှဘာအပြစ်မှမရှိဘူးမဟုတ်တဲ့အလုပ်တစ်ခုမှမလုပ်ဘူးဆိုရင်ထိုမလုပ်ခြင်းကိုအကြောင်းပြုပြီးသူ့မှာစိတ်နှလုံးအေးချမ်းမှုညာမဟုတ်တာလုပ်ထားတဲ့ပုဂ္ဂိုလ်ဟာအဲ့ဒါလို့မဟုတ်ဘူးနော်မဟုတ်တာလုံးမိထားပြီဆိုလို့ရှိရင်အပြစ်ကင်းတဲ့ချမ်းသာဒုက္ခသူ့မှာမရှိဘူးထိကနေရှိရင်ငါအကြောင်းပြောနေကြတာလားငါလှုပ်ထားတာတွေသိကုန်ပြီလားဆိုတော့စိုးရင်စိတ်တွေနဲ့ပဲသူဟာအိတ်ကောင်းခြင်းမအေးရစားကောင်းခြင်းမစားရဆိုရင်လူရဲ့ဒုက္ခတွေကိုသူခံစားနေရမှာသိချာတယ်ကိုကျင်းတိလာကောင်းတဲ့ပုဂ္ဂိုလ်ကြတော့ဘာတစ်ခုမှသူများတူတူပြောလဲငါလည်းမဆိုင်ဘူးသူစိတ်တလုံးအေးချမ်းချမ်းနေနိုင်တယ်ကို့မှာဘာအပြစ်မှမရှိတော့ရဲဝံ့နေပေါ့အဲ့ဒါကိုအနဝိသဒုက္ခလို့ခေါ်တယ်။အဲ့ဒီအနဝိသဒုက္ခကိုကျင့်တိလကောင်းတဲ့ပုဂ္ဂိုလ်ကြီးရနိုင်တဲ့ချမ်းသာဒုက္ခတစ်မျိုးပဲ။ကောင်းပြီအဲ့ဒီလိုချမ်းသာဒုက္ခရလာပြီဆိုရင်ကိုယ့်ရဲ့ကိုကျင့်တိလကိုပြန်ပြီးတော့စဉ်းစားလိုက်တာနဲ့တပြိုင်နက်စိတ်နှလုံးဟာရှင်ကြည်နေတယ်။စိတ်နှလုံးမသာမယာမဖြစ်ဘူး။မဟုတ်တာလှုပ်ထားတဲ့ပုဂ္ဂိုလ်ကပြန်တွေးလိုက်လို့ရှင်ဝမ်းနဲ့ကြေကွဲမှုတစ်မျိုးကိုခံစားရတယ်။အဲ့တော့အဲ့ဒါကိုဝိပဋိတာရလို့ခေါ်တယ် remorse လို့နော် remorse တို့ regress တို့ဆိုတာအဲ့ဒါကိုပြောတာစိတ်ထဲမှာဟိုမကြည်မသာဖြစ်ရတယ်ပေါ့ကိုလှုပ်ထားတဲ့အလုံးနဲ့ပတ်သက်ပြီးပြန်တွေးရင်စိတ်ထဲမှာမကြည်မသာဖြစ်တယ်တီလာရှိတဲ့စိတ်နှလုံးအေးချမ်းနဲ့မကြည်မသာမဖြစ်ဘူးကိုလှုပ်ထားတာတွေကိုကျဉ်းနှံ့ပြီးဝမ်းသာအားရနေအဲ့ဒါလို့မကြည်မသာမဖြစ်တဲ့အခါမှာဆင်ငယ်ဆင်ငယ်ဖြစ်ပေါ်လာတဲ့ဖြစ်ပေါ်လာနိုင်တဲ့အကျိုးတရားတွေကဘာတွေတော့လို့ဆိုရင်စိတ်နှလုံးကြည်သားနေတဲ့အခါမှာသူတွေးလိုက်တဲ့သူဝမ်းသာနေမှာဝမ်းသာတာကိုပမောဇ္ဇလို့ခေါ်တယ်အဲ့ဒီဝမ်းသာမှုဆိုတဲ့ပမောဇ္ဇရှိနေလို့ရှိရင်သူ့စိတ်ထဲမှာနှစ်ချိုင်နေတဲ့ပီတိဆိုတာလည်းရှိတယ်ပီတိဆိုတာဖြစ်လာလိမ့်မယ်နှစ်ချိုင်နေတဲ့ပီတိဖြစ်လာလို့ရှိရင်ကိုရောစိတ်ပါအေးချမ်းပြီးတော့ငြိမ်းချမ်းလာမယ်ပေါ့အဲ့ဒါကိုပတ္တတိလို့ခေါ်တယ်ပတ္တတိလို့ဆိုရဲကိုယ်စိတ်ငြိမ်းချမ်းမှုရလာတဲ့ပုဂ္ဂိုလ်ဟာဘယ်နေရာမှာပဲနေနေဘယ်နေရာသွားသွားကိုယ်ရောစိတ်ရောချမ်းသာဒုက္ခဆိုတာသူခံစားရတယ်ပေါ့အဲ့ဒီဘယ်နေရာမှာနေနေဘယ်နေရာသွားသွားစိတ်ထဲမှာချမ်းသာဒုက္ခရနေတဲ့ပုဂ္ဂိုလ်တယောက်ရဲ့စိတ်ဟာဘာဖြစ်လဲဆို ဖဲပေါ်မှာအာယုံဆိုင်လိုက်ဆိုင်လိုက်စိတ်လေးကတည်ငြိမ်နေတယ်စိတ်တွေလေလွင့်နေတာမျိုးမရှိဘူးအာယုံဆိုင်လိုက်တဲ့ပုံမှာစိတ်လေးကတည်ငြိမ်လာဥပမာမယ်စာပေဖတ်ရှုရမှာလဲစိတ်နှလုံးတည်ငြိမ်နေကမ္မထာနှလုံးသွင်းတဲ့နေရာမှာလဲစိတ်နှလုံးတည်ငြိမ်နေအလုပ်တစ်ခုလုပ်တဲ့အခါမှာလဲစိတ်နှလုံးကတည်ငြိမ်နေတယ်အဲ့ဒီစိတ်နှလုံးတည်ငြိမ်မှုဟာအချိန်ဝါရလာလို့ကြီးမားလာတဲ့အခါကျတော့သမာဓိလို့ခေါ်လာတယ်ပေါ့အဲ့တော့ဒုက္ခဆိုတဲ့စိတ်နှလုံးချမ်းသာမှုရှိမှစိတ်တည်ငြိမ်မှုဆိုတာရတယ်အဲ့ဒီစိတ်တည်ငြိမ်နေတဲ့အခါကျတော့မှဘယ်ကိစ္စစဉ်းစားစဉ်းစားအမှန်သိတယ်အမှန်မြင်တယ်ဆိုတဲ့အသိဉာဏ်ဟာပွင့်လင်းလာတာအဲ့ဒါကြောင့်မို့လို့မြတ်စွာဘုရားကအခုလိုဇက်တိုက်ဇက်တိုက်ရလာနိုင်တဲ့အကျိုးတရားတွေကိုရှင်းပြတာနော်ရှင်းပြတဲ့အခါစိတ်နှလုံးကြည်တာမှုကြောင့်ဝမ်းမြောက်မှုပမ္မောဇာဖြစ်တယ်ဝမ်းမြောက်မှုပမ္မောဇာကြောင့်ပီတိဖြစ်ရတယ်ပီတိဖြစ်ရခြင်းကြောင့်ဒုက္ခဆိုတဲ့ကိုချမ်းသာပတ္တတိဆိုတဲ့စိတ်နှလုံးအေးချမ်းမှုဖြစ်ရတယ်ပတ္တတိဆိုတဲ့စိတ်နှလုံးအေးချမ်းမှုကြောင့်ဒုက္ခမှုစိတ်ချမ်းသာမှုလာတယ်ကိုချမ်းသာမှုစိတ်ချမ်းသာမှုရှိတဲ့ပုဂ္ဂိုလ်မှာစိတ်နှလုံးဟာတည်ငြိမ်တယ်တမာရီရတယ်လို့ရတဲ့ပုဂ္ဂိုလ်ဒီယထာဘူတညာနာတဒနာယထာဘူတဆိုတာအဖြစ်မှန်တိုင်းညာနာဆိုတာသိတာဒါသနာဆိုတာမြင်တာအဖြစ်မှန်တိုင်းအမှန်အစစ်မှန်တိုင်းဖြစ်တဲ့အတိုင်းဟုတ်တဲ့အတိုင်းသိတယ်မြင်တယ်ဆိုတဲ့အသိဉာဏ်ဟာဖြစ်ပေါ်လာဒါကြောင့်မို့မြတ်စွာဘုရားသာသနာတော်မှာကိုချင်းတိလဟာအစဆိုတာအဲ့ဒါပြောတာဆိုလိုတာကဘယ်ထိအောင်သွားရအောင်ဆိုစထာဘူဒညာနာဒါသနာဆိုတဲ့မင်္ဂန်နဲ့ဉာဏ်နဲ့မင်္ဂန်စွာမြင်နဲ့အမြင်မင်္ဂန်စွာသိတဲ့အသိဉာဏ်အဲ့ဒီတခုဟာအရေးကြီးဆုံးပဲအဲ့ဒါကိုသမ္မာဒိဋ္ဌိလို့ခေါ်တာပဲမင်္ဂန်စွာမြင်ပြီဆိုရင်ထိုမင်္ဂန်စွာမြင်မှုဟာမင်္ဂန်စွာစဉ်းစားမှုဆိုတဲ့သံမာသင်္ကပ္ပနဲ့ဆက်ဆက်ပြီးတော့လာပို့ပြီးတော့ကြီးထွားလာဒါကြောင့်မို့အမှန်မြင်နိုင်မှုအတွက်ကိုချင်းသီလကောင်းအောင်လုပ်ရမယ်လို့ဒီလိုပြောတာပေါ့အဲ့တော့ကိုချင်းသီလကရလာတဲ့အဆက်အနွယ်တွေဟာဘယ်ဒီအောင်သွားတော့လို့ဆိုနောက်ဆုံးမှာသာဝရစိတ်နှလုံးအေးချမ်းရဖြစ်တယ်ဘုရားဝါဒဝင်သူတော်စင်တို့ညွန်မှန်းတဲ့နိဗ္ဗာန်ထိအောင်ဒီကိုချင်းသီလရဲ့အဆက်ဆက်အကျိုးပေးမှုတွေဟာဖြစ်ပေါ်လာနိုင်တယ်လို့ဒီလိုဆိုတာပေါ့နော်ကိုချင်းသီလအကြောင်းပြုပြီးတော့ကျိုးကျေးဇူးတွေဟာအခုလို့ဆက်နွယ်ပြီးတော့ရရှိလာမှဖြစ်တယ်ပေါ့အဲ့ဒီအဓိပ္ပာယ်ကိုမြတ်စွာဘုရားကဆွံ့လို့တာဒါကြောင့်မို့သီလတရားကျင့်ကြံကြိုးကိုအထောက်ကြတယ်ဒီဘုရားဝါဒဝင်သူတော်စင်တွေဟာကိုကျင့်သီလရဲ့တန်ဖိုးဟာအမတန်မှကြီးမားတယ်တို့နိဗ္ဗာန်ဆိုတဲ့အငြိမ့်ဓာတ်ကိုရကျင်လို့ရှင်ဘုရားမသောနိဗ္ဗာန်ကိုဥဆောင်ပို့ဆောင်ပေးနိုင်မယ်ကိုကျင့်သီလဟာအရေးကြီးဆုံးဖြစ်တယ်ဒီကနေ့ဆောက်တည်လိုက်ကြတယ်ကိုဘသီလဆိုတာစိတ်နှလုံးအေးချမ်းမှုအတွက်သီလအနေနဲ့ကတော့၈ခုပါပဲဥပုပ်သီလဟာ၈မျိုးလို့သတ်မှတ်ထားတယ်အဲ့ဒီ၈မျိုးထဲမှာကိုဘသီလလို့ခေါ်တာကြတော့ဘာဝနာတစ်ခုထပ်ပိုးထားတဲ့အတွက်ကြောင့်ထည့်ပြီးပေါင်းထားလို့ကိုဘသီလလို့ပေါင်းခေါ်လိုက်တာတကယ်ကတော့မေတ္တာသဟဂတိနာစေတသာသဗ္ဗပါဏဗုဒ္ဓေတုပရိတ္တဝဝိရဏံတမာရိယာမိဆိုတာသီလမဟုတ်ပါဘူးနော်သီလမဟုတ်ဘူးဘာဝနာလို့ပြောတယ်သို့တော်မြတ်စွာဘုရားကတစ်ခါတစ်ခါဒီ aspect ကိုကြည့်ပြီးတော့ဒါနကိုလည်းသီလလုပ်ပြီးတော့ဆက်နွယ်ပြီးတော့ဟောပြောတာရှိတယ်အဲ့တော့ဒီနေရာမှာလဲဘာဝနာကိုသီလလုပ်ပြီးတော့မြတ်စွာဘုရားရှုထောင့်တစ်ခုကပြောမယ်ဆိုရင်လေကိုချင်းသီလတစ်ခုလို့လဲဆိုနိုင်တယ်ပေါ့နော်သို့တော်ဒီကိုဘသီလဆောက်တည်တယ်ဆိုတာအင်္ဂုတ္တရပါဠိတော်မှာနဝင်ခုပောဒထတုတ်ဆိုတာရှိတယ်အဲ့ဒီနဝင်ခုပောဒထတုတ်ရနဝင်ခုပောဒထဆိုတာနဝင်ကဆိုတာအင်္ဂါ၉ပါးရှိတယ်ဥပောဒထဥပုပ်ဥပုပ်ဆိုတဲ့စကားလုံးကဥပောဒထဆိုတဲ့ပါဠိစကားလာတာမြန်မာလူအဓိပ္ပာယ်ကြားကြနနရှင်းလင်းကြည့်မယ်ဆိုဥပဥပောဒထဆိုတာဥပဝတ္တထဆိုတဲ့စကားလုံးနှစ်လုံးကနေဖြစ်ပေါ်လာဥပဆိုတာကိုချင်းတရားနဲ့ပြည့်စုံသောဝတ္တထကျင့်သုံးနေထိုင်ခြင်းလို့အဓိပ္ပာယ်ရတယ် အစာငါးခံရုံတက်တက်မဟုတ်ဘူးအများမှာအစာငါးခံနဲ့ fasting လောက်တာကိုပဲဥပုပ်လို့ဒီလိုသိပြီမယ်ဒီနေရာမှာရသော်ဘုရားရဲ့ဒီကိုချင်းတီလာဥပုပ်ဆိုတာအင်တာမအတိပဲရှိတယ်ပေါ့ကိုချင်းတီလာနဲ့ပြည့်စုံစွာနေထိုင်ခြင်းလို့ဆိုတဲ့အတိပဲနဲ့ဒီဥပုပ်ဆောက်တည်တယ်အဲ့တော့ကိုချင်းတီလာဆိုတာတွေဟာသူများတဲ့တတ္တကရှောင်းမယ်ရှောင်းမယ်လို့လဲစိတ်ထဲမှာဆောက်တည်ထားတယ်ထို့တူပဲရှစ်ခုစလုံးဒီဟာတွေကိုငါဒီကနေ့ရှောင်းမယ်လို့ဆိုတဲ့ကိုချင်းတရားဘာဖြစ်လို့ရှောင်းတာလဲလို့ဆိုရင်ဥမမေပါဏာတိပါဒတို့အာရိဏဒါနတို့ဒါရီယဒုစရိုက်တွေဝိကလဘောဇနာတို့နိစ္စဂီတတို့မာလာကန္တတို့ဆိုတာတွေကဒုစရိုက်မဟုတ်ဘူးမဟုတ်ပေမဲ့ဒီကနေ့မှာဒီဝိကလဘောဇနာဆိုတာအစားတစ်ခုလျှော့စားခြင်းအပြင်ကျန်းမာရေးအတွက်လည်းကောင်းလာတယ်နောက်တစ်ခုကပြောမယ်ဆိုလို့ရှိရင်တော့ဒီစားတော့ဖို့အတွက်ပြင်ဆင်ရတဲ့လုပ်ငန်းတွေနဲ့အချိန်ကုန်ရတာမျိုးလည်းပဲတက်တာသွားပြီးတော့တရားနှလုံးသွင်းခြင်းပို့ရအောင်ကျမရေးလည်းမထိခိုက်ဘူးတရားနှလုံးသွင်းခြင်းလည်းပို့ရမယ်နောက်ဆုံးမှာအစာခဏခဏစားခြင်းအပြင်လူဟာအစာဝတဲ့အခါမှာလေးလံထိုင်မြိုက်မှုတွေဖြစ်တယ်အဲ့ဒါတွေကိုလည်းရှောင်ရှားမယ်ဆိုတဲ့အနေနဲ့ဝိကလဘောဇနာဟာဒုစရိုက်မဟုတ်ပေမဲ့ဒီလိုဆောက်တည်တာပေါ့နော်ကျင့်သုံးတယ်အရိယာဖြစ်သွားတဲ့အနာဂံတို့လိုအရိယာဖြစ်သွားတဲ့အနာဂံအရိယာပုဂ္ဂိုလ်တွေဆိုရင်သူတို့ဟာညစာဘယ်တော့မှမစားတော့ဘူး။မနေ့ပိုင်းပဲဝိကာလအစာမျိုးမစားတော့ဘူး။မနေ့ပိုင်းပဲစားတယ်။နေ့လည်းပဲညပိုင်းမစားတော့ပဲနဲ့တရားဓမ္မနဲ့စိတ်နှလုံးအေးချမ်းစွာနေတယ်။အဲ့ဒီအကျင့်ပဲယန္တာပုဂ္ဂိုလ်တွေဟာလည်းနာနဲ့တစ်ချိန်ပဲစားပြီးတော့အစာအာဟာရနဲ့ပတ်သက်ပြီးတော့ဒီချိုးချံပြီးတော့ကျမ်းမာရေးပို့ကောင်းတဲ့ပို့လဲကောင်းတယ်တရားလဲပို့နှလုံးသွင်းလို့ရတယ်ဆိုတာနဲ့ဝိကာလဘောဇနာဆိုတဲ့သိက္ခာပုဒ်ကိုစောက်တည်ကျင့်သုံးတာဖြစ်တယ်။နိစ္စဂိတဆိုတာတွေကတော့စဉ်းစားကြည့်ပေါ့။သဝါဒနာပါလို့ကမယ်သူများကလာလဲကြည့်မယ်ဆိုတဲ့အချိန်မှာစိတ်ပျော်အောင်လုပ်တာဖြစ်သည့်အတွက်ကြောင့်စိတ်ပျော်နေတယ်ဆိုတာအာယုံပေါ်မှာစိတ်ဟာကြက်စားပြီးလွင့်ပြန်နေတာဖြစ်တယ်တည်ငြိမ်နေတာမဟုတ်ဘူး။ပျော်သလိုနေတာမျိုးဆိုသည့်အတွက်ကြောင့်အဲ့ဒီအချိန်လေးမှာကိုလုံးဝမဲ့ပညာတွေလည်းဆုံးရှုံးသွားတယ်ကုသိုလ်တရားတွေလည်းဆုံးရှုံးသွားတယ်ကောင်းမြတ်တဲ့စိတ်တွေစိတ်နှလုံးတွေလည်းဘာတစ်ခုမှမဖြစ်နိုင်တော့ဘူးဒီအဆိုကအတိမုတ်ထဲမှာကိုယ့်ရဲ့စိတ်ဟာနစ်မြောပြီးတော့နေတယ်အဲ့ဒါလို့နေခြင်းအပြင်ကိုယ့်ရဲ့တဏ္ဍာမှာရသင့်ရလိုက်တဲ့ပညာတို့ကုသိုလ်တို့ဥစ္စာတို့ဆိုတာဆုံးရှုံးသွားနိုင်တယ်ဒါကြောင့်မို့လို့ဒီဆုံးရှုံးနေတာမှုတွေမဖြစ်ရအောင်ဒီကနေ့တရားပို့နှလုံးသွင်းနိုင်အောင်ဆိုပြီးတော့နိစ္စဂီတဆိုတာလည်းရှောင်လိုက်တယ်နောက်တစ်ခါမာလာကဏဝိလိပနာဆိုတာကိုယ့်ကိုအလှပြင်ရင်ဖိလိမ့်ရင်ဖြင့်အချိန်မဖြုံးဘူးကိုယ့်ကိုတတ်မဲ့အောင်လည်းမလုပ်ဘူးသူတစ်ပါးကကိုယ့်ကိုတတ်မဲ့လောက်အောင်လည်းမလုပ်ဘူးတန်တန်ပြတ်မြတ်ပုံမှန်လေးနေထိုင်ရင်းသာနေထိုင်တယ်လို့ဒီလိုဆိုလိုတာပေါ့အဲ့ဒီလိုခြင်းအပြင်လည်းပဲအရိယာသူတော်စင်တို့ကျင့်သုံးတဲ့ကျင့်သုံးနည်းကိုလိုက်နာကျင့်သုံးတာဖြစ်လို့ကောင်းမြတ်တဲ့အနေဓာတ်တစ်ခုကိုဖြစ်ပေါ်စေတာပေါ့ဒါကြောင့်မို့ဒုစရိုက်မဟုတ်ပေမဲ့လို့ဒီကိလေသာဖြစ်ပွားစေနိုင်တဲ့အရာတွေကိုရှောင်ရှားလိုက်ခြင်းအပြင်ကိလေသာဖြစ်မှုဟာအလွန်နှဲပါသွားနိုင်တယ်လို့ဒီလိုဆိုတာပေါ့နော်ဒီလိုဆိုတာနောက်တစ်ခုကဘာတော့လို့ဆိုလို့ရှင်ဥစ္စာတယနာမဟာတယနာလို့ဆိုတာတထေးတကြွယ်တွေဒီစိန်ခံတဲ့အိယာကြီးတွေနဲ့အိတ်ဆက်နေထိုင်တာမျိုးတွေဟာဒီမလိုလားအဖို့ပေါ့ရိုးရိုးသားသားနဲ့ပုံမှန်လေးနေတဲ့အနေအထားမျိုးလေးတိုင်းနေတာဟာကောင်းမြတ်တယ်လို့သူတော်စင်တွေကျင့်တဲ့အကျင့်ပဲဖြစ်တယ်။ဒါကြောင့်မို့ကိန်းကြီးခန်းကြီးနဲ့တထေးတွေတကြွယ်တွေအိမ်မှာစိန်ခံတဲ့အိယာမျိုးကြီးတွေနဲ့ငါမနေဘူးလို့ဒီလို simple life ပေါ့နော်သဘာဝအနေထားလေးတိုင်းနေမယ်အဲ့ဒီပဲအတွက်အချိန်မပေးဘူးအချိန်မဖြုံးဘူးဆိုတာမျိုးတွေဒီဟာတွေအတွက်စောက်တည်ထားတာဖြစ်တယ်ပေါ့အဲ့ဒါ၈ပါးသီလပဲအဲ့ဒီ၈ပါးသီလကိုထပ်ပိုးပြီးတော့မေတ္တာဘာဝနာပွားနေလိုက်တဲ့အခါကျတော့၈ပါးသီလအပြင်အင်္ဂါတစ်ခုထပ်တိုးလိုက်တဲ့အတွက်ကြောင့်၉ပါးသီလလို့ဒီလိုခေါ်တာသီလကိုမေတ္တာနဲ့အမှန်းတင်ပြီးတော့ ที่กันนี่มิตรบัวบีโร่นิบามเอลุมิตรบัวนี่จะอาเพียงกุญแจตีลาดีปูบีโร่เจสงลานให้เนลุที่ได้แบบมีคนเนี่ยกุญแจตีลาดีสาวๆจะรับสิทธิ์เด็กโอ้ที่ได้สาวๆแต่จะมุพระมิยาสาวก็จะรับมุเกเรส่งมาดีเรามากุญแจตีลาปรมาจงลงว่าเมลุพี่ดีด้วยจังเอ็มดามาจูเจสุสีเดตัมบูสีเดสุราโกมาด้านนายุบีกุญแจตีลาพี่ว่าจูซาอาทุนนายยาบาซีรุนดี